ိမ်လွမ်းစိမ်ဆိုတာလူတိုင်းမှာရှိတတ်ပါတယ်ကိုနိုင်ငံရဲ့အဝေးကိုအကြောင်းမျိုးမျိုးကြောင့်ရောက်နေသူတိုင်းဟာအကြောင်းတိုက်ဆိုင်လာတိုင်းမိခင်မျိုးကိုလွမ်းကြပါတယ်နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်မိခင်မျိုးကိုစွန့်ခွာခဲ့ရသူတွေကတော့ပိုလွမ်းကြမှာဖြစ်ပါတယ်အဲ့ဒီထဲမှာလမင်းချိုလည်းပါဝင်ပါတယ်
တမီးပါဝင်ပေါ့နော်ဒီပြည်ပမှာအကြောင်းမျိုးကြောင့်ရောက်နေတဲ့မြန်မာပြည်အကုန်လုံးကတော့မြန်မာပြည်ကိုပြောင်းကျင်ကြလိမ့်မယ်လို့တမီးထင်တယ်တမီးကိုယ်တိုင်လည်းမြန်မာပြည်ကိုအခွင့်အရေးရရင်ပြောင်းကျင်နေပေါ့နော်ဘာကြောင့်လဲဆိုတော့အဲကြံခဲ့တဲ့မိသားစုလိုတတိယတာရောနောက်ကိုယ့်ရေမြေကိုတတိယတာကြောင့်နောက်မြန်မာစားစာလိုတတိယတာကြောင့်ပေါ့နော်ပြောင်းကျင်နေဆိုတော့မြန်မာပြည်ပြောင်းရောက်တဲ့အခါမှာတမီးဒီမှာအကြောင်းတက်အဲဒီမှာတက်လာတဲ့ဒီပညာရက်နေပေါ့နော်မြန်မာပြည်ရဲ့ဤပညာပိုင်းဆိုင်ရာတွေမှာတမီအထောက်ကူနေရာတစ်ခုအနေနဲ့အထောက်ကူပြုချင်ပါတယ်
။အာဏာသိမ်းပြီးနောက်ပိုင်းစစ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေထဲမှာထဲထဲဝင်ဝင်ပါဝင်ခဲ့တဲ့လာမင်းချိုဟာတခြားလူငယ်အများစုလိုပဲအာဏာသိမ်းဆန့်ကျင်သူတွေကိုစစ်တပ်ကရရဆက်ဆက်နှိမ်နင်းနေချိန်မှာနိုင်ငံကိုစွန့်ခွာဖို့ဖြစ်လာပါတယ်။နိုင်ငံရေးအတွေ့အကြုံရှိတဲ့ဦးလေးဖြစ်သူကြောင့်သူဟာအာဏာသိမ်းပြီးမကြခင်မှာပဲအခက်အခဲမရှိနိုင်ငံ내ကထွက်ခွာလာနိုင်ခဲ့ပါတယ်။လောလောဆယ်ထိုင်းနိုင်ငံချင်းမိုင်တက္ကသိုလ်မှာပညာသင်နေရပြီမဲ့လာမင်းချိုဟာအခွင့်အရေးရတာနဲ့မြန်မာပြည်ကိုပြောင်းကျင်တဲ့သူဖြစ်ပါတယ်။သူသင်ယူနေတဲ့ပညာနဲ့သူ့နိုင်ငံ내ကကဏ္ဍတစ်ခုခုမှာကူညီနိုင်လိမ့်မယ်လို့လည်းယုံကြည်ပါတယ်
။ဒီတမိတက်နေတဲ့ဒီ digital innovation မှာသင်ကြားရတဲ့ဘာသာရပ်တွေပေါ့နော်။ဥပမာ data analysis အကြောင်းကြီး blockchain အကြောင်းကြီး big data အကြောင်းကြီးစသဖြင့်အဲ့ဒီဘာသာရပ်တွေကိုမှီညမ်းပြီးတော့မြန်မာပြည်ရဲ့ဒီကဏ္ဍမျိုးစုံတိုးတက်အောင်ဆောင်ရွက်လို့ရတယ်။ဥပမာ IoT နည်းပညာကိုအသုံးပြုပြီးတော့ဒီမျိုးပြစနစ်စီမံကိန်းတွေတိုးတက်အောင်လို့ဆောင်ရွက်လို့ရတယ်။အနည်းအဆုံးဆိုရင်ထိုင်းမှာဆိုလို့ရှိရင်ဒီမှာတော်တော်များများ Shopee တို့ Lazada တို့အဲ့လိုမျိုး e-commerce platform တွေကိုအများကြီးအသုံးပြုကြတယ်ပေါ့နော်။ဒါကြီးဆိုလို့ရှိရင်မြန်မာပြည်မှာတွင်တွင်ကျကျမရှိဘူး။ဆိုတော့ဒါမျိုးတွေကိုမြန်မာပြည်မှာတွင်တွင်ကျကျဖြစ်လာအောင်လို့ဒါတွေ application တစ်ခုအနေနဲ့တည်ဆောက်ပြီးတော့စီးပွားရေးပုံမိုလည်ပတ်ကောင်းမွန်အောင်လို့ဆောင်ရွက်လို့ရတယ်။
ထိုင်းနိုင်ငံမှာပညာသင်ကြားနေရခြင်းအတွင်းအားတက်စရာတွေရောအားပြက်စရာတွေပါသူရင်ဆိုင်ခဲ့ရပါတယ်။သူအထူးခြားဆုံးသတိထားမိခဲ့တာကတော့ပညာရေးစနစ်ကွာခြားမှုဖြစ်ပါတယ
်။ဆရာကdigital ကဘာဖြစ်ပါလဲဆိုပြီးရှင်းပြလိုက်တယ်စာသင်ခန်းထဲမှာ။ဒါပေမဲ့စာမေးပွဲမှာဆရာ digital ကဘာလဲဆိုပြီးမေးတဲ့မေးခွန်းကိုတမီးတော့ဆရာပြောထားတဲ့အတိုင်းdigital ကဘာပါဆိုပြီးတထေရာတွေလိုက်ပြီးရေးပြီးတော့ဖြည့်စရာမလို့သမီးတို့ဘာသာသမီးတို့ဒီ digital ကဘာဆိုတာမျိုးနားလည်ထားတဲ့ပုံစံရရောဒီ digital နဲ့ပတ်သက်ပြီးကိုကတခြားဖတ်ထားတဲ့စာအုပ်သေးတွေအရကိုကားပြီးတော့ကိုစကားနဲ့ကိုရေးလို့ရတယ်မြန်မာပြည်မှာဆိုလို့ရှိရင်တောက်လျှောက်သမီးတို့ကဒီစာမေးပွဲတွေမှာဖတ်စာအုပ်သေးရဟာပဲတထေရတဲ့ကူးချပြီးတော့ဖြေရတာဒီလိုမျိုးပညာရေးမဟုတ်ဘူးပေါ့နော်ဒီဘက်မှာတော့အဓိကကွာခြားချက်ကတော့ဒီအာခုံမဆောင်ရဘူးပေါ့ဒီဘက်ကပညာရေးရတော့
မြန်မာပြည်နဲ့မတူကွဲပြားတဲ့ပညာရေးစနစ်နဲ့ပညာသင်ယူနေချိန်၃နှစ်တာကာလအတွင်းမှာပဲထိုင်းနိုင်ငံအတွင်းမှာနေထိုင်ရတဲ့မြန်မာလူမျိုးတွေအတွက်ပြောင်းလဲသွားတဲ့အခြေအနေတွေဟာလာမင်းချိုကိုဝမ်းနဲ့စိတ်ထိခိုက်စေပါတယ်
။တမိထိုင်းရောက်ခါစားအခြေအနေနဲ့အခုအခြေအနေကတော့အများကြီးကွာခြားတယ်။တမိထိုင်းရောက်ခါစားကြဒီဘက်မှာမြန်မာကြီးလည်းအလောက်မများသေးဘူးဆိုတော့ဒီထိုင်းရောက်ဝကဘက်ကလည်းအလောက်တင်းကျပ်တိုင်းပိုင်းမရှိဘူး။ဆိုတော့အခုကကိုဒီမြန်မာပြည်ကလည်းပို့ပြီးတော့အခြေအနေဆိုးလာတယ်ဆိုတော့ပြည်ပထွက်ထွက်လူတွေကများလာတယ်။နောက်ဒီထိုင်းမှာဆိုလို့ရှိရင်လည်းမြန်မာကြီးအများကြီးရှိရပေါ့။ဆိုတော့အခုကထိုင်းရောက်ဝကဘက်ကနေပြီးတော့စစ်စီရေးနဲ့တို့ကဖန်စီတာမျိုးကြီးလုပ်နေတယ်ပို့ပြီးခတ်ခဲတာအလုတ်သမားတွေပေါ့နော်ဒီထိုင်းမှာရောက်နေတဲ့အလုတ်သမားတွေကပို့ပြီးခတ်ခဲတယ်သူတို့အတွက်ပို့ပြီးတင်းကျပ်တယ်ပေါ့အခုကဆိုအဖန်စီတွေရမ်းများလာတယ်ရမ်းတင်းကျပ်လာတယ
်ပြည်တွင်းမှာအကြက်တဲမျိုးမျိုးနဲ့ရှင်သန်နေကြရပြီးထိုင်းနိုင်ငံထဲမှာတော့စိုးရိမ်စိတ်တွေနဲ့မျက်နှာငယ်ငယ်နေရတဲ့မြန်မာပြည်သူတွေအတွက်ထိုင်းရောက်ကျောင်းသားလူငယ်အများစုကတက်နိုင်တာဝင်လုပေးကြတယ်လို့လာမင်းချိုကပြောပါတယ်
စီရောက်လာရေနောက်ဘုရားကျတော့တို့ကိုယ်တိုင်ရုပ်ရှင်ပြပွဲဒီစသဖြင့်ပေါ့နော်ကဏ္ဍမျိုးစုံကိုအသုံးပြုပြီးတော့ဒီကဏ္ဍမျိုးစုံကနေပြီးတော့မြန်မာပြည်အတွက် fan raising နေရှာပေးကြတယ်တချို့ကျတော့လည်းဘယ်လိုမျိုးလဲဆိုတော့ဒီပြည်ပရောက်နေပြီပြည်တွင်းကနေပြီးတော့ထွက်ခွာလို့မရတဲ့လူတွေကိုထွက်ခွာလာနိုင်အောင်လို့နီးလန်းလေးတွေပေါ့နော်တမီးဆိုလို့ရှိရင်လည်းတမီးကိုယ်တိုင်ကဒီပညာရေးနဲ့ထွက်လာတဲ့သူဖြစ်တဲ့အတွက်ပညာရေးကဏ္ဍနဲ့အဲထိုင်းကိုဘယ်လိုလာလို့ရမလဲဆိုတာမျိုးတမီးအမြဲတမ်း ညဝီဖြစ်တယ်ပေါ့နော်ဥမာအနေနဲ့ဆိုလို့ရှိရင်ဒီချင်းမိုင်တက်ကရိုမှာဆိုရင်တစ်နှစ်တစ်ခါဒီចောင်းခေါ်တယ်ចောင်းခေါ်တဲ့ဥစ္စာကိုအမြဲတမ်းចောင်းမခေါ်ခင်တလားလောက်ဥလိုကြတဲ့ရာတမီးရဒီចောင်းလျှောက်မယ်ဆိုလို့ရှိရင်ဘာတွေလိုအပ်တယ်ဘလို့အစ်အနေနဲ့လျှောက်ရမယ်ဘေးမီကြာတော့ဘလောက်ဈေးနှုန်းပေါ့နော်ဘေးမီကြာလျှောက်မယ်ဆိုဘာတွေလိုအပ်တယ်စသဖြင့်ကိုတမီးဒီမှာထိုင်းမှာចောင်းတက်ပြီးခဲ့တဲ့ရာចောင်းစတင်ပြီးတော့တမီးညဝီပြီးတဲ့ဒီကိစ္စတွေအကုန်လုံးထိုနည်းတူပဲတမီးလိုမျိုးပဲသူတို့တက်နိုင်တဲ့ဘက်ကနေပြီးတော့သူတို့လုံနေတဲ့လူတွေအများကြီးရှိတယ်မြန်မာပြည်အတွက်ဆိုပြီးတော့အဓိကတွေးပြီးတော့ပေါ့နော်လုံပေးနေတဲ့လူငယ်တွေလုံပေးနေတဲ့မြန်မာနိုင်ငံသားတွေအများကြီးရှိတယ
်အနာသိမ့်မီနောက်ပိုင်းအခက်အခဲအကျက်တဲပေါင်းစုံနဲ့ရှင်သန်နေရတဲ့မြန်မာနိုင်ငံသားတွေအတွက်လည်းစာနာစိတ်မကောင်းဖြစ်ရတယ်လို့လာမင်းချိုကပြောပါတယ်နယ်စပ်မြင်းသာခြားပြီးတော့တရေတဲ့တမီးတဲ့ဆက်ဆက်နေတဲ့ထိုင်းနိုင်ငံမှာနေရသူတယောက်အနေနဲ့သူ့ရဲ့စိတ်အာရုံတွေကတော့မြန်မာပြည်မှာအမဲလူလူရှိနေပါတယ်လို့လဲလာမင်းချိုကပြောပါတယ်ရှင
်မြန်မာပြည်ထဲမှာလက်ရှိကြံနေတဲ့လူတွေအကုန်လုံးကိုတမီးနေနဲ့ပြောချင်တာကတော့အကုန်လုံးကျမ်းမာအောင်နေပါသွားရလာတာခရူးဆိုင်ပါနောက်ပေါ်တာတွေလည်းဆွဲနေရဆိုတော့ဘာပဲပြောပေါ့နော်မလိုအပ်ပဲနဲ့ညဘက်အပြင်ထွက်တာမျိုးတွေရှောင်ပေးပါလို့တမီးနေနဲ့ပြောချင်ပါတယ်နောက်ပြီးတော့ကျတော့ပြည်ပမှာရောက်နေတဲ့တမီးတို့ကလည်းမြန်မာပြည်အတွက်တမျိုးတက်နိုင်တဲ့အခမ်းကဏ္ဍနေပြီးတော့အများကြီးလုပ်ပေးနေပါတယ်ဆိုတော့တမီးကလည်းမြန်မာပြည်ထဲကလူတွေနဲ့အကုန်တူတူရှိနေပါတယ်လို့ပြောချင်ပါတယ်